အိန္ဒိယဘဟုအစုအုပ်ချုပ်မှုအောက်မှာရှိနေတဲ့ဂျမ္မူးနဲ့ကက်ရှမီးယားဒေသတွေမှာ2019ဩဂုတ်လကတည်းကပိတ်ထားခဲ့တဲ့မြန်နှုံးမြင့်အင်တာနက်အသုံးပြုခွင့်ကိုပြန်ပြီးဖွင့်ပေးလိုက်ပါပြီ။ဒီဒေသကိုအစိုးရကအထူးအခွင့်အရေးပေးထားတာကိုရုတ်သိမ်းပြီးပြည်ထောင်စုနယ်မြေဖြစ်နေတတ်မှတ်လိုက်တဲ့အချိန်မှာအင်တာနက်အသုံးပြုခွင့်တွေကိုပါပိတ်ပင်ခဲ့တာဖြစ်ပါတယ်။ဂျမ္မူးနဲ့ကက်ရှမီးယားဒေသတွေဟာအိန္ဒိယနိုင်ငံရဲ့မွတ်စလင်အများစုနေထိုင်ရာပြည်နယ်ဖြစ်ပြီးဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟိန္ဒူအမျိုးသားအစိုးရကဒေသကိုနှစ်ပိုင်းခွဲပြီးဓာတ်ရိုက်အုပ်ချုပ်နေတာပါ။ဟိမောနာတောင်တန်းတွေပေါ်မှာတည်ရှိတဲ့ဒီဒေသကိုအိန္ဒိယရဲ့အဓိကပြန်ပက်ပါကစ္စတန်ကလည်းပိုင်ဆိုင်ကြောင်းပြောဆိုထားပါတယ်။ဂျမ္မူးနဲ့ကက်ရှမီးယားဒေသတစ်ခုလုံးမှာ 4G အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေဆက်ပြီးရှိနေတယ်လို့ဒေသအုပ်ချုပ်ရေးတာဝန်ရှိသူကသူ့ရဲ့ Twitter မှာရေးပါတယ်။အိန္ဒိယဟာ2019မှာဆယ်စုနှစ်ပေါင်းများစွာတဘုံထနေတဲ့ကက်ရှမီးယားဒေသကိုနှစ်ပိုင်းပိုင်းပြီးတပ်ဖွဲ့ဝင်တွေဆက်လွတ်တာတွေနိုင်ငံရေးခေါင်းဆောင်တွေကိုထိမ့်သိမ်းတာတွေကိုလုပ်ခဲ့တာပါ။